Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇွန်လ20ရက်နေ့တနင်္လာနေ့မနေ့ဖက်အသံလွှင့်စီစဉ်ဒီကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တင်ဆက်နေပါတယ်ခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အသံလွှင့်စီစဉ်ဒီကိုတာဝန်ယူတင်ဆက်သွားမှာပ
ါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။တင်လာနေမယ့်ခင် VOA ရဲ့သတင်းတွေကိုကုစုံမိုးကြော်နဲ့အတူပြောပြသွားမှာဖြစ်ပါတယ်။နောက်ဆုံးရသတင်းတွေထဲမှာတော့ဓာတ်ဆီအခွန်ကင်းလွတ်ကာလနဲ့ဒီတရုတ်ကုန်ပစ္စည်းအခွန်လျှော့ချရေးအတွက်သမ္မတဂျိုးဘိုက်ဒန်စဉ်းစားနေပါတယ်။မြန်မာနိုင်ငံမှာလူကုန်သိက္ခာနဲ့အသက်ရှင်သန်ခွင့်ကိုလေးစားဖို့ပိုယဟန်မင်းကြီးဖရန်စစ်ကတိုက်တွန်းလိုက်ပါတယ်။စတဲ့သတင်းတွေကိုဒီမနက်ခင်းမှာကြားမှာပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေပြီးမှတော့ကျွန်တော်တို့တဲ့င်းဆောင်မနေနဲ့ဆက်သွယ်မြေမြန်ကန်းတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်
။စစ်မြေပြင်ဒေသမှာရှိရတဲ့ဒုက္ခလေးတွေဖြစ်တဲ့စစ်တိုက်လို့ရှိရင်မြေပြင်စစ်ပွဲပဲပုံလေနော်။ဝင်ရင်ကနေတင်ရင်နဲ့ပုံသေးတဲ့ကိစ္စလို့
စစ်ပြေဒုက္ခတဲ့အရေးအတွက်တွေတိုးလာနေတဲ့ကချင်ပြည်နယ်ထဲမှာဒုက္ခတွေရဲ့အခြေအနေတွေဘယ်လိုရှိနေပါလဲ။မကြမီပဲအပြည့်အစုံကိုတင်ဆက်ပေးပါမယ်။ဒါအပြင်ပစိဖိတ်ဒေသကိုလွန်မိုးချုပ်ကန်မိုးကြိုးစားနေတဲ့တရုတ်ဟာဒရုန်းလေယာဉ်တွေကိုတင်ဆောင်မဲ့မောင်းသူမဲ့တင်မောတည်ထွင်ထားပါတယ်ဒီကိစ္စအရက်ဖက်သုံးမလားစီးရဲအတွက်လားမကြမီပဲတင်ပြပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်ကဘေးစာကဏ္ဍသတင်းတွေကသုတနဲ့ကမ္ဘာတလောထူးခြားစံပြတဲ့သတင်းအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အခုတော့သတင်းတွေကိုကိုညာဝဲအောင်နဲ့အတူကျွန်တော်ကတင်ပြပေးပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းကိုမရရတဲ့အနည်းနဲ့ကာကွယ်သွားမှာဖြစ်တယ်လို့သမ္မတဗိုလိုဒီမာဇယ်လန်စကီကတနင်္ဂနွေနေ့အစောပိုင်းမှာပြောကြားလိုက်ပါတယ်။ယူကရိန်းတောင်ပိုင်းပင်လယ်နဲ့နားကမြို့တွေဖြစ်တဲ့မီကိုလော့ဖ်နဲ့အိုဒက်ဆာစိတ်ကမ်းမြို့တွေကိုစနေနေ့ကတွားရောက်စစ်ဆေးပြီးသမ္မတဇယ်လန်စကီကအခုလိုပြောကြားလိုက်တာပ
ါ။
ယူကရိန်းတောင်ပိုင်းကိုဘယ်သူလက်ထဲမှအကြောက်မခံမှာမဟုတ်ပါဘူးအကုန်ပြန်ရအောင်ကာကွယ်သွားမှာပါဒါကကျွန်တော်တို့ရဲ့မြေပါပဲလို့ခုခံစစ်ကိုဆင်နွှဲနေတဲ့သမ္မတဇယ်လန်စကီကပြောသွားတာပါအဲ့ဒီဒေသတွေကိုရုရှားတပ်တွေကထိုးစစ်ဆင်နေတာဖြစ်ပါတယ်တောင်ပိုင်းဒေသမှာဆုံးရှုံးမှုတွေတိတိတသားများနေပြီးလူနေအိမ်မောများစွာပျက်စီးခဲ့ရတယ်လို့အရက်ဖက်ပို့ဆောင်ဆက်သွယ်ရေးလုပ်ငန်းတွေထိခိုက်နေရကြောင်းလူမှုရေးဆိုင်ရာပြဿနာများစွာကြုံနေရကြောင်းသမ္မတဇယ်လန်စကီကပြောပါတယ်ဒီနှစ်နာဆုံးရှုံးမှုတွေအတွက်ပြန်လည်ထူထောင်သွားမယ်လို့သူကကတိပေးပါတယ်ယူကရိန်းပြည်သူတွေအသက်ရှင်လူစိတ်ကပြင်းပြမှုလောက်ပြင်းပြနေတာလောက်ဒီရုရှားရဲ့ဒုံးကျည်တွေကမများပါဘူးလို့ဇယ်လန်စကီကတင်စားပြောပါတယ်ဒီတော့တွင်ယူကရိန်းနိုင်ငံကလူအသမျှကို G7 နိုင်ငံတွေအနေနဲ့ဖြည့်ဆည်းပေးသွားဖို့ရှိကြောင်းဂျာမန်ဝန်ကြီးချုပ် Olaf ကDPA သတင်းဌာနနဲ့အင်တာဗျူးမှာပြောကြားသွားပါတယ
်။အမေရိကန်ပြည်ထောင်စုမှာစားသုံးသူတွေရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုတွေသက်သာစေဖို့အတွက်ဓာတ်ဆီအပေါ်ဘို့အစိုးရကကောက်ခံနေတဲ့အခွန်ကိုကာလတစ်ခုထိကင်းလွတ်ခွင့်ပေးဖို့နဲ့တရုတ်ကတင်သွင်းလာတဲ့ကုန်ပစ္စည်းတွေအပေါ်အခွန်လျှော့ပေါက်ပေးဖို့သမ္မတဘိုင်ဒန်ကစဉ်းစားနေတဲ့အကြောင်းဗန်နာရေးဝန်ကြီးဂျန်နက်ယယ်လင်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်အနေနဲ့စားသုံးသူတွေတက်တာစီဖို့ဖြစ်နိုင်တဲ့နီလန်းအားလုံးနဲ့လှုပ်ဆောင်သွားလို့ကြောင်းနဲ့ဒီရသက်တပတ်တွင်လောင်စာစီဈေးနှုန်းတွေအစမတန်မြင့်တက်ခဲ့တာဟာစားသုံးသူတွေအပေါ်ဝင်တော့ဝင်ဖို့ဖြစ်စေတယ်လို့လည်းသူမကပြောဆိုပါတယ်။ဓာတ်ဆီဈေးဟာတစ်ကားလန်းကို5ဒေါ်လာအထိမြင့်တက်ခဲ့ပြီးလွန်ခဲ့တဲ့နှစ်ကတည်းက48ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။ဓာတ်ဆီတစ်ကားလန်းကို 18.4 စင့်ဘို့အစိုးရကကောက်ခံနေတဲ့အခွန်ကိုကာလတစ်ခုအထိလျှော့ပေါက်ပေးလိုက်ရင်အကျိုးရှိနိုင်တဲ့အတွက်သမ္မတဘိုင်ဒန်အနေနဲ့လွတ်တော်နဲ့ညှိနှိုင်းဆောင်ရွက်ဖို့ဆန္ဒရှိနေတယ်လို့ဗန်ဒါရေးဝန်ကြီးကပြောဆိုခဲ့ပါတယ်။သမ္မတဘိုင်ဒန်အစိုးရကရေနံနဲ့လောင်စာဆီလုပ်ငန်းတွေကိုပိုတိုးပြီးထုတ်ဖို့ကုမ္ပဏီတွေကိုလည်းပြောဆိုထားပါတယ်။စားသောက်ကုန်ချိန်မီအပါဝင်နေခြင်းနေ့စဉ်ကုန်ကြမ်းစည်းဝန်ဆောင်မှုစရိတ်တွေဟာပြီးခဲ့တဲ့မေလအတွင်း 8.6 ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်
။အနောက်ဥရောပဒေသမှာမကြုံစဘူးလောက်အောင်ဒီနေ့တည်းအပူလိုင်းဖြစ်ပေါ်နေတာနဲ့အမျှတော်မီတွေလောင်ကျွမ်းနေတာကြောင့်စပိန်နဲ့ဂျာမနီနိုင်ငံတွေကမိသက်သမားတွေဟာသူတို့နိုင်ငံတွေရဲ့လောင်ကျွမ်းနေတဲ့တော်မီကိုငြိမ်းသက်ထိန်းချုပ်ဖို့တနင်္ဂနွေနေ့ကကြိုးပမ်းနေပါတယ်။ဧက 6,000 ตันจอหลงจวนตัวเรสเปนงานน้องเหมียวเพื่อไปซามูราบีเนเรมารอเปียซีซงชมุอเมียซงผิดเดือดเดต้าอาณาบังกีก้าเปียวบาร์เรจามลีเนงามารอตอมีก้าดซาซานีลาเรตัวบาลีมิวนายูอาตงยูอากาดีตากันีเบลูยาอเมียซงจังช่วยจาวตามวันสิ่งดูดีตินิงุนีมาไม่ทุบบาร์เรสเปนมาอภูเจียมมาบีลีไตลีเบียนไตไคตานเนสูเรนซาโยจ้า ลงเนี่ยด้วยชินิจาวดีต้องยึดตากล้าด้วยผิวบอกเองวิตินิ่งนี่มันเป็นมารอบูเจนเองเจนโยจ้าตัวเรื่อยๆตั้งแต่ยากเดือดลุสูบาร์เรแต่เจ้าลิงบอกว่าอีพี่ชาวบีเรสีเซนเนตูมีแต่ตมาช่วยงานเสร็จแล้วก็ไอ้ดีตามาลองนี่เรตโตมิโกวันปะยินดับบุจูซานิจาวาร์เรอุโรปนั่งงานนี่เดี๋ยวมาดีเนี่ยบูเจนลงเกวียาดูรูปยังเล่พบยังมุดังโอขันยาเดือดลุจ้างยันดูริกาต้องได้บาร์เร
ผมมาอภิโรดีออร์ลามาปูเจมีมาเลียสีบาร์เองนะอเมริกันที่เราซื้อมามันก็ตั้งเงินหนึ่งเดียวเพียงยานี้จะบาร์เองเพียงยาเจซูโกกงจูเรนิตดีมีด้าซูเอสเวจ่าเพียงก็ซาดาวซานิโคดาบิช่วยจ่ามวยจ่าและสาวนี้เพียงยานี้เทมันนิตนี้จะบาร์เองเพียงยานี้ก็ส่งไลน์ตัดยามยาวตั้งเงินหนึ่งเดียวนิสินตั้งมาเจ็บบาร์เลยสีบาร์เองฮิสทรีดอทคอมทำไม เว็บไซต์สามยานายพบจะเจียปัตมาอุดมเพียงยานิโกจุลัยละงายนี้ทั้งกูอาศิคุณเนี่ยดงอ่ะนาวฟ้าจีนีอาพีเนมาโมโนกาจามีด้วยไม้ปากเวมูจังตีส่งเงินอเมริกาต้องอาเช่าเส้นนั่งอุดด้วยชาจาวมาเอาไม่ไหวอาการอาเจ็บบาดยาการิสัดเงินเงินลูกพบจะทาวาเร่ทวีเมดีขณะกุนจิงลาเจ็บบาบีนิสินเจ็บบารามิโอมาลูกเขาว่าวูทวีเมลวาชินาพีเนมาในไทยเนี่ยอเมริกาต้องมีทุกพิเดโซโนราดอท ก็เพียงยานี้ก็นิสิตจิมบับโบสก็เก็บทั้งกว่าจะเสกุเนมาซาดินจิมบับเก็บบาร์เรตุยพากย์อัมโมโซโบตูปเชฟิคลีชาวกุจิมิปิซูเกตุตูปเชฟบาร์เรกุเชมาร์อ่ะเพียงยานี้ด้วยและสองเพียงอเมริกันดอลลาร์ติดบิลเลียนโบลาตีอัตมจุนิซาบาร์เร
ยูเอเมริกันแต่ไม่ได้เป็นยามาวาราซีซันนี้กูมันได้ช่องไหนกันในคนนั้นไอทีไอโดมิดาเนสเซลลี่กิโลเฮตเจ็ดเนตเจ็ดตัวเนี้ยไอโดมิดาลิเซ่กิโลเฮตคอนเลตเจ็ดตัวเนี้ยไอโดมิดางาเซตกิโลเฮตงาเชคของงานเนี่ยไล่ละมิดาที่อากูเซ่กิโลเฮตเป็นงาของงาโลกันเนี่ยเท่านั้นเป็นไรใช่ฟิวเอตุนันนี่มันเนี่ยเก่งซีซันนี้กูเซปีเต็นเซนีราพิบาร์เลยเนี่ย ส่วนล่าสุดกูยังนี่มาเจ้าเดียวมาดีมุกเรซี่กองรองดองสันสุจีเอคนนั้นเสกคนนั้นเห็นเหมียวมวยนี่ป่วยดีกูโอเคเกลี่ยจ้ากับปีเรียนปีป้าที่ตาดีดีมาตัวนี้คนนี้ก็เจ็บปากเกจ้าบาร์เลยรู้กองรองดองสันสุจีเอคนนั้นเสกคนนั้นเห็นเหมียวมวยนี่สุดเลยกองเดนเนตัวนี้คนนี้มันเนี่ยเสนาอยู่จีมาเอเนรีปารีเอเฟซบุ๊กสามีนักงานนี่ไลฟ์เฟรมีรอเจ็บปากเกจ้าบ้าไอ้ที่ขนาดมาเอเนรีสู้เอ็นยูจีเอสู้ยายีตมระ
ดูว่าลาชีลาเป็นเอเนรีปาร์ตี้ผู้กำกับดีเวนต์ชูเนี่ยเอ็นยูจีสุยาวันนี้จะชูเลยเตยเอาด่าด้วยอะไรตอนสันสุจีเอ็มวันนี้มาตำราจีดูว่าลาชีลากับกุลโกงดิวส์กับพิอสุวาเลยตัวยูจีเช็คคันยูเช็คในงานด้วยอันนี้น่ะส่วนลดนี่น่ะคันโมยันเนี่ยฉันรู้ในงานมาส่วนเอเมรันทูชาเดตัวองสันสุจีฮะตัวยังบอกว่าเดินตาตัวคู่ลงมา ในงานด้วยนี่นักขันดีรอตุลุสังตัวเด็กจ้าเป็นการเลี้ยงใจเด็กกูคิดไปลาดูสกายมาเกย์มันเลี้ยงใจนี่มาสิเดียดีดูการเกย์ยีปีเรียฟแต่พ่อบอกตอนนี้สิพ่อก็แต่พ่อเว็บบอกอายาวันจันทร์จะเอาเด็กดองสันสุจีมวยในเวคันนั่งกูเลี้ยงสกันจะนี่มาจิ้มปากเอวีมวยในเกย์เกย์ดีเคราะห์กูมีกบยาอยู่สุรานะดองสันสุจีเทียมมา
จะเป็นสายพิวเกจาร์เรลูมีอมิโอเนปิดูการเกย์เนลงยงเย่เพื่อซีดีเอสโอเอ็มกับตัวนี้ทุกอย่างมาเลยดองสันสุจีเนี่ยพันสี่ขนาดดูรีอาลงเปลี่ยนลูกเบบูกเลยดองสุวาเลยแต่เป็นจะเป็นยังไงเนี่ยดองกุริยานยังไงอยู่มีมาริกาเลยคนนั้นคนนั้นเนี่ยพี่ดองสันสุจีเอ๋มวยนี่เวคันนาริกูจิมปาเกจาร์บีดองสันสุจีบ่าวเองไม่ได้ยาพันสี่ขนาดดูรีอาลงเปลี่ยนลูกเบบูดองสุเกจาร์วาเลยขมิ้น
ยามาเนงามาปฏิบัติการเจ้าพิจูรีแต่โอเองส่งช่วยอะไรเนี่ยปัตตาบีปุยฮามินจีฟรานซิกาย์ยามาเนงามาลูกโกเทคานเนี่ยแต่เช่นยาดีกุ้งลิซาโบตัวนี้คนนี้สุดดาวเมื่อปีมาไต่ดงเจ้าสุไลบาร์เนี่ยยามาเนงามาวันนี้ยาดีนี่ก็ดูนี่เนี่ยน่าทัดจริงใจยาดีเนี่ยลูกเจ้าสุบาร์เนี่ย မြန်မာနိုင်ငံမှာနေရင်တွေမိရှုခံရပြီးအကြံပေးတိုက်ခိုက်မှုတွေကြောင့်လူအများအပြားအဟာအိုးအိမ်ဆုံးကွာထွက်ပြေးကြရပြီးသူတို့အတွက်အခြေခံလူသားချင်းစာနာမှုအထောက်အပံ့တွေလည်းမရှိဘူးဖြစ်နေတယ်လို့ရေရှုခရစ်တော်လူဝင်စားခြင်းနဲ့ဆူတောင်းပွဲအပြီးမှာပုံရဟန်းမြင့်ကြီးကစိတ်ပီတာရင်ပြန်မှာဝိပုသူဆူတောင်းသူတွေကိုပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာခရိယန်ဘုန်းတော်ကြီးတွေတောင်းဆိုချ ကုန်သိက္ခာနဲ့အသက်ရှင်ရတ္တိကွင်းဆိုတာကိုလေးစားကြဖို့တိုက်တွန်းလိုက်ပြီးစာသင်ကျောင်းတွေဆေးရုံဆေးကနေလည်းဘာသာရေးအစအုံတွေကိုလည်းလေးစားကြဖို့မတိုက်ခိုက်ကြဖို့ပြောဆိုပါတယ်။အဲ့ဒီနေ့ကပိန့်စီတာပိန့်စိန့်ပီတာယင်းမြန်မာဆူတောင်းမဲကိုတက်ရောက်လာတဲ့အီတလီနိုင်ငံမှာရှိတဲ့မြန်မာအတိုင်းဝိုင်းအတွက်ပေါ်ရဟန်းမင်းကြီးကအထူးတလဲဆူတောင်းပေးခဲ့ပါတယ်။
တောင်ဝမ်းနဲ့နာယူရောမဲ့ဖိလစ်ပိုင်သမ္မတရူဒရီကိုဒူတာတီရဲ့သမီးဖြစ်သူဆာရာဒူတာတီဟာပြီးခဲ့တဲ့မေလရွေးကောက်ပွဲမှာအနံ့ရထားတာကြောင့်တနင်္ဂနွေနေ့ကဖိလစ်ပိုင်ဒုသမ္မတအဖြစ်ကျန်းသစ္စာကျင်းဆိုလိုက်ပါတယ်။နိုင်ငံတွင်းမူရဲ့တန်ရရှိသူတွေကိုနှင်းနှင်းရမှာလူထောင်ချီတက်ခဲ့တဲ့လုပ်ရက်အတွက်လူအခွင့်ရေးချိုးဖောက်မှုအဖြစ်သမ္မတဒူတာတီအပေါ်ဝေဖန်မှုတွေများ
Tabao Muma, Jimba Giraba. Do the Marapilla Saraga, Mudan in your eighty South Jabune, Philippine, Muda Gonza, Jose Rizolo, Yuchisine, Tambi Gonza, Yugo, Losong, Dwamelo, Predago, Pyojagabale.
ဒီလင်္ကာနိုင်ငံမှာလောင်စာဆီပြန်ပြူတဲ့နေရာမှာအထီးကရုံးဖြစ်ပွားခဲ့တဲ့အတွက်အချိန်လေးတွေကိုထိန်းသိမ်းနိုင်မှုရဲတွေကတနက်ဖြစ်ပေါက်ခဲ့တယ်လို့တနင်္ဂနွေနေ့မှာတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုပါတယ်။စနေနေ့ည9:00မှာမြို့တော်ရဲ့မြောက်ဘက်မိုင်230မိုင်လောက်ဝေးမှာရှိတဲ့ပစ်စုဘာတူမြို့မှာလောင်စာဆီဝယ်ယူသူတွေနဲ့လုံလုံရေးတပ်ဖွဲ့တွေကြားအထီးကရုံးဖြစ်ပြီးအခု တွက်ဆောင်ရွက်နေတယ်လို့စွမ်းအင်ဝင်ကြီးကလည်းပြောဆိုခဲ့ပါတယ်။သတင်းတွေကိုကိုညာဝင်းအောင်နဲ့အတူကျွန်တော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပါတော့မယ်။ပထမအဆုံးအနေနဲ့ကတော့ Pacific ဒေသမှာဩဇာလွှမ်းမိုးဖို့ကြိုးပမ်းနေတဲ့တရုတ်နိုင်ငံဟာရေချောင်းသုံးအဆင့်မြင့်နည်းပညာသစ်တစ်ခုကိုမကြာသေးခင်မှာပဲထုတ်ဖော်ပြသလိုက်ပါတယ်။အဝေးထင်း drone ယာဉ်တွေတည်ဆောင်မဲ့မောင်းသူမဲ့သင်္ဘောဟာသိပ္ပံပညာသုတေသနအတွက်ရည်ရွယ်ကြောင်းတရုတ်တာဝန်ရှိသူတွေကပြောဆိုပေမဲ့လည်းအခဲခတ်တွေကတော့စစ်ပတ်ဆိုင်ရာလုပ်ငန်းတွေပါပါအသုံးချလိုက်မယ်လို့ခန့်မှန်းနေကြပါတယ်။ဒီအကြောင်း VOA သတင်းတောက်သတင်းပေးပို့ထားထိုင်ဝမ်ကနေသတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်
။ဇွန်ယွန်းမြင့်ရှိတဲ့မောင်းသူမဲ့ drone ယာဉ်တင်သင်္ဘောကိုဒီနေ့ငါကလွန်ခဲ့တဲ့တစ်လောက်မှာရေချစမ်းသပ်ခဲ့တာဖြစ်ပြီးဒီနေ့ကတော့မှစတင်အသုံးပြုဖို့ရည်ရွယ်ထားတဲ့အကြောင်းဇူဟိုင်းမြို့ website မှာဖော်ပြထားတာပါ။ဒီနေ့ငါကပြည်လည်ပြည်မှာအင်အားပြလာတဲ့အမျှတခြားနိုင်ငံတွေကြားစိတ်မသက်သာစရာတွေဖြစ်လာနေရတယ်လို့ဂျပန်နိုင်ငံ Temperature သူကသမိုင်းပညာရှင် Jeffrey Kingston ကပြောပါရယ်
။ Essentially it's this continuation ofan argument that's been going on for quite some time
အငင်းပွားစရာဒီကိစ္စဟာအချိန်တော်ကြာကလေးကရှိနေတာပါ။အခုကတော့ drone ယာဉ်တွေအမြောက်များပါလာပါတယ်
။မေလ18ရက်နေ့ကစတင်စမ်းသပ်ခဲ့တဲ့တင်မောဟာတရုတ်နိုင်ငံရဲ့အနော်ဝသိပ္ပံသုတေသနနဲ့ရေချောင်းစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ရည်ရွယ်ထားပြီး88မီတာခွဲရှည်လျားတဲ့တင်မောကိုတောင်ပိုင်းရေချောင်းသိပ္ပံနဲ့ကွန်တောင်းအင်ဂျင်နီယာတစ်ခွဲကကြီးကြပ်မှဖြစ်ကြောင်းတာဝန်ရှိသူတွေသတင်းထုတ်ပြန်ထားပါတယ်။ဒီနေ့ငါကကောင်းငင်ဂျိုးတွေရင်းနဲ့သွားရင်တွေတခြားခရီးရာရင်တွေအတူနောက်ဆုံးပေါ် drone ယာဉ်တွေသင်္ဘောတွေဟာရင်းနဲ့နမိတ်ပိုင်ဆိုင်မှုအတွက်အငင်းပွားမှုတွေမှာတရုတ်စစ်တပ်အတွက်တပန်းတာလာနိုင်ပါတယ်။ကမ္ဘာပင်လယ်ပြင်ရင်းနဲ့ပိုင်းကအချက်လက်တွေကိုစုဆောင်းမှုရင်းနဲ့သွားရင်တွေရေရောက်စုဆောင်းလေ့လာရေးလုပ်ငန်းတွေနဲ့ကွန်ရက်တစ်ခုကိုတရုတ်သိပ္ပံပညာရှင်တွေ2019ခုနှစ်မှာထူထောင်ခဲ့စဉ်ကလည်းစစ်ဖက်အတွက်အသုံးချမှာကိုအခက်အခဲတွေစိုးရိမ်ခဲ့မှုပါတယ်။သူတေသနာအတွက်ရည်ရွယ်တဲ့အာကာသကနေအယုံခံထောက်လန်းတဲ့စနစ်ဟာရန်သူရင်ကိုတင်မောတွေကိုရှာဖွေပေးနိုင်ပါတယ်။တခြားနိုင်ငံတွေရဲ့ရေပိုင်နက်တွေမှာပထဝီဝင်ချက်လက်တွေကိုစုဆောင်းမှုတရုတ်နိုင်ငံသမုဒ္ဒရာဗေဒဌာနကရေရောက်သွား drone ယာဉ်တွေတိစောက်ခဲ့ဘူးလို့ကြောင်းစီးရီးအရာတပန်းတာတယ်လို့လည်းအိန္ဒိယစစ်တပ်သတင်းချက်လက်ဆိုင်ရာညွှန်ကြားရေးမှူးချုပ် PT Katwas ကပြောပါတယ်။တရုတ် drone ယာဉ်ဟာရန်သူရင်ကိုတင်မောတွေကိုခြေရခံထောက်လန်းနိုင်စွာရှိတဲ့ကြောင်း New Delhi ခြေဆက် SP's Naval Force Magazine မှာသူကရေးသားခဲ့တာပါ။တရုတ်နိုင်ငံဟာစတူယန်ကီလိုမီတာ300ခွဲရှိတဲ့တောင်တရုတ်ပင်လယ်ပြင်ရဲ့90%လောက်ကိုပိုင်ဆိုင်ကြောင်းကြီးညာထားပြီးဘရူနိုင်းမလေးရှား ဖိလစ်ပိုင်၊ဗီယက်နမ်၊ထိုင်ဝမ်တို့နဲ့ပိုင်ဆိုင်မှုတွေအငင်းပွားနေတာပါ။အတိတ်မှာတော့ရေကြောင်းဆိုင်ရာနည်းပညာရေးဟာသိပ္ပံပညာသုတေသနနဲ့ရေနံသဘောတန်းဝေးထုတ်လုပ်ဖို့ရည်ရွယ်တာဖြစ်တဲ့အကြောင်းတရုတ်ဆိုရကပြောဥပါရယ်။သမုဒ္ဒရာပင်လယ်ပြင်တွေပါဝင်မဟာဗျူဟာကျတဲ့ဒေသတွေမှာစမ်းသစ်တီထွင်မှုအသစ်တွေဖန်တီးကြဖို့သိပ္ပံပညာရှင်တွေကိုတရုတ်ကောင်ဆောင်တွေတိုက်တွန်းထားတဲ့အကြောင်းနိုင်ငံပိုင်ချိုင်းနာဒေလီကဖော်ပြဥပါရယ်။စင်ဂူချေဆိုင် ISES Yusuf Ishak Institute ကအဲရွန်ရီပနာကတော့အင်ဒိုပစိဖိတ်ဒေသမှာသိပ္ပံနဲ့နည်းပညာရှင်ပြိုင်မှုတွေအကောင့်လာနေတယ်လို့သုံးသပ်ပါတယ
်။ I think it's not just China but other countries as well are
ရုပ်တွေမကပါဘူး။အခြားနိုင်ငံတွေဟာလည်းနည်းပညာတွေကိုအစွမ်းကုန်သုံးနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေကြပါတယ်။ဒါမှသာလူအသက်ဆုံးရှုံးမှုတွေကိုရှော့ချနိုင်ကြမှာပါ။
ဖိလစ်ပိုင်နိုင်ငံအားဆိုရင်တရုတ်နိုင်ငံရဲ့ရေပိုင်နဲ့စူးစမ်းလေ့လာရေးလုပ်ငန်းတွေကိုတံပြန်နိုင်အောင်ခင့်မိပြီးစွန့်ရင်ပြေဝရဲလက်နက်ကင်တပ်ဖွဲ့တွေတိစောက်ဖို့ရည်ရွယ်ထားကြောင်းပြောပါရယ်ပြည်ပကချင်းချောက်မှုတွေကိုတုံ့ပြန်မှုရေတက်တွေကိုအစစ်မြစ်အောင်မုံမှန်ဖို့ဖိလစ်ပိုင်နဲ့မလေးရှားတို့လွန်ခဲ့တဲ့ရှင်းနှစ်ကလေးကကြေညာထားကြတာပါထိုင်ဝမ်ခြေဆိုင်ထမ်ခန်တက်ကတူကမဟာဗျူဟာလေ့လာရေးပါမောက်ခအလက်ဆန်ဒါဟွမ်ကတော့ရေကြောင်းနဲ့ပတ်သက်တဲ့နည်းပညာပိုင်းမှာတရုတ်နိုင်ငံဟာဂျပန်နဲ့အမေရိကန်ကလွဲလို့အင်ဒိုပစိဖိတ်ဒေသမှာအားလုံးထက်တာနေပြီလို့ပြောရတယ်။ဒါပေမဲ့လည်းနည်းပညာသုတေသနတွေတက်တက်နဲ့ CAP ကတည်းကတခြားနိုင်ငံတွေထက်အသာစီးရနေပြီလို့ပြောဖို့ကတော့ခက်လိမ့်မယ်လို့လည်းသုံးသပ်ထားပါတယ်
။ I think they have pretty fast technology innovation
နည်းပညာစမ်းသစ်တည်ထင်မှုတွေနဲ့အရေးကြီးတဲ့တချို့အဆင့်မြင့်နည်းပညာတွေမှာတရုတ်နိုင်ငံဟာတိုးတက်မှုတွေမြန်ဆန်တယ်လို့ထင်ပါတယ်။ထူးခြားတဲ့အောင်မြင်မှုတွေလည်းရှိပါတယ်။ဒါပေမဲ့လည်းလက်တွေ့အသုံးချနိုင်တဲ့အဆင့်အထိအပြည့်အဝရောက်ပြီလို့တော့မဆိုနိုင်ပါဘူး
။တရုတ်နိုင်ငံရဲ့စင်ရအကိုတံပြန်မှုဂျပန်နဲ့အမေရိကန်တို့ကလည်းမချနိုင်ရင်တော့ပဲခြေလှမ်းပြင်တာတွေရှိပါတယ်။ထိုင်ဝမ်အတွက်ဒေါ်လာ320တန်ဖိုးရှိတဲ့စစ်တင်းမောစိတ်ပိုင်းတွေနဲ့နည်းပညာရောင်းချမဲ့အစီအစဉ်ချက်ကိုလည်းဇွန်လ10ရက်နေ့မှာပဲအမေရိကန်ကအတည်ပြုခဲ့တာပါ။တရုတ်နိုင်ငံရဲ့ရန်ကိုကာကွယ်နိုင်အောင်ရည်ရွယ်တဲ့အစီအစဉ်အပေါ်တရုတ်စစ်တပ်ကတော့အပြင်းထန်ကန့်ကွက်ကြောင်းအွန်လိုင်းကနေကြေညာချက်ထုတ်ပြန်ထားပါတယ်။တရုတ်နဲ့ဂျပန်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ဂျပန်နိုင်ငံကလည်းရှေ့လာမဲ့9နှစ်မှာကာဝေးရေးစွန့်ရင်မြင့်တင်သွားမှာဖြစ်ပြီးကာဝေးရေးသုံးစစ်ကိုလည်းတိတိကျကျတွန်းမြင့်သုံးဆွဲသွားမယ်အကြောင်းစင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogue လွန်ကျွေးအစည်းအဝေးမှာဝန်ကြီးချုပ်ဖူမီယိုခီရှိတဲ့ကပြောဆိုထားပါတယ်ခင်ဗျာ။
ကိုအောင်လင်းဦးပြောပြသွားတာပါဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ပီးဒုက္ခသည်တွေအကြောင်းကိုပြောပြပါဦးမယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကချင်ပြည်နယ်အတွင်းစစ်ပီးဒုက္ခသည်9000ကျော်လောက်တိုးလာခဲ့တဲ့အတွက်အခုအခါမှာဆိုလို့ရှိရင်တသိန်းခွဲကျော်သွားပြီဖြစ်ပြီးလူသားချင်းစာနာမှုရေးပေါ်အကူအညီနေတဲ့လိုအပ်နေတယ်လို့ကချင်အမျိုးသမီးအစည်းအရုံး KWAD ကပြောဆိုပါတယ်KIO ထိန်းချုပ်ရနယ်မြေတွေမှာရောစစ်ကောင်စီထိန်းချုပ်ရနယ်မြေတွေမှာပါဒုက္ခသည်စခန်းတွေမှာလုံခြုံရေးစိတ်မချရတဲ့အခြေအနေတွေရှိပါတယ်။အခုလိုအခြေအနေမှာဒုက္ခသည်တွေကိုနိုင်ငံတကာအတိုင်းဝိုင်းကမေ့မထားဖို့ကိုလည်း KWAD ကတိုက်တွန်းပါတယ်။လက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေကိုသိနိုင်ဖို့အတွက် KWAD ကချင်းအမျိုးသမီးအစည်းအရုံးရဲ့တွဲဖက်တွင်ရေးမှူးဖြစ်တဲ့စန်ထွားကို VOA မြန်မာပိုင်းကမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်။
ခုသမားတို့ဒီကချင်ဒေသမှာကဒီစစ်ပြေဒုက္ခတွေကသိန်းကဟိုအရင်ကလေးက2017ကနေစစ်ဖြစ်လာရဲ့အတွက်ကြောင့်မလို့ရှိနေတဲ့ဒုက္ခတွေဖြစ်တယ်။အခုဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ့နော်2021နောက်ပိုင်းမှာတိုးလာတာကလည်းရှိရ5000အထက်ရှိရပေါ့။တိုးလာတဲ့လူတွေရောဆိုရင်ဒီကချင်ဒေသမှာဟိုသိန်း5000သိန်း6000ဝန်းကျင်လောက်ပေါ့နော်ရှိရ။ကိုယ်နေနိုင်တဲ့အခြေအနေကလည်းအရန်ဒုက္ခဖြစ်တဲ့အခက်ခဲကအများကြီးရှိတယ်။အနာသိမ်းပြီးတဲ့နောက်ပိုင်းမှာပိုဆိုးလာတယ်။2016မှာဒီ NLD အစိုးရဖြစ်တော့ကလည်းဒီကစင်ဒေတာတွေဘက်မှာဒီဒုက္ခတွေကိုကိုယ်နေနိုင်တဲ့ဟာက short cut ထားပြီးသား။တစ်ချိန်တည်းမှာပဲဒီအနာသိမ်းမှုကပြန်ဖြစ်တယ်ဆိုတော့အခုကြီးကမရှိတလို့ဖြစ်သွားတဲ့အခုပုံစိုးတယ်ပေါ့နော်ကိုယ့်ရဲ့ဒေတာကိုပြန်ဖို့အတွက်ဒါကြီးနေပေမဲ့ပြန်လို့မရတဲ့အခြေအနေကဒုက္ခရတော့အများကြီးရှိပါတယ်ပေါ့
အရင်တုန်းကဆိုလို့ရှိရင်ဒီ KIO KIA ထိန်းချုပ်တဲ့နယ်မြေမှာရှိတဲ့စစ်ပြေးဒုက္ခတဲ့စခန်းဆိုပြီးရှိတယ်နောက်ဒီအစိုးရထိန်းချုပ်တဲ့နယ်မြေမှာရှိတဲ့စစ်ပြေးဒုက္ခတဲ့စခန်းဆိုပြီးတော့ရှိခဲ့တယ်ပေါ့နော်ဆိုတော့အခုလက်ရှိဆရာနာတင်ထားတဲ့မြန်မာနိုင်ငံကဒီမြောက်ပိုင်းကချင်မှာဆိုလို့ရှိရင်ဒီဒုက္ခတဲ့စခန်းတွေထဲမှာရှိနေတဲ့အထူးသဖြင့်ကချင်ပြည်သူတွေအတွက်ခုနစားနပ်ရိက္ခာပိုင်းမှာလည်းအခက်အခဲရှိသလိုသူတို့အတွက်ဒီလုံခြုံရေးအနေအထားကရောဘယ်လောက်ထိမှသူတို့အတွက်စိန်ခေါ်မှုတွေရှိပါလဲလို့ဟုတ
်လုံခြုံရေးကတော့ကျမတို့အရင်ကတည်းကနေတော့စိုးရိမ်ရတဲ့အခြေအနေဖြစ်တယ်ဘာဖြစ်လဲဆိုတော့ကျမတို့ ဒီစစ်မြေပြင်ဒေသမှာရှိရတဲ့ဒုက္ခတွေတွေဖြစ်တဲ့ဒီစစ်တိုက်လို့ရှိရင်မြေပြင်စစ်ပွဲပဲတုံးတာမဟုတ်လေနော်ဝေဟင်ကလည်းလင်းရင်နဲ့ဘုံကြီးတွေကိစ္စလို့အများကြီးတုံးလေဆိုတော့ဒီဟာကအချိန်မရွေးကြဲချင်းချုပ်တဲ့နေနေအောက်မှာရှိရဒုက္ခတွေခံနေမှာအချိန်မရကြနိုင်ဘူးဒါလည်းအတွေ့အကြုံလည်းရှိခဲ့တယ်ပေါ့နော်2018ခုနှစ်ရှစ်တုန်းကလည်းဒီလိုင်စာဘက်ကဒုက္ခတွေခံမှာကြပြီးမှ
လူတွေတန်ရာရတဲ့အခြေအနေလည်းခက်ခဲဖူးရဲ့ဆိုတော့စိတ်ချမှုကတော့ကျမတို့ဒီစစ်မြေပြင်မှာရှိတဲ့အတွက်အန္တရာယ်လုံးဆုံးရတယ်အနေနဲ့စိတ်ချမှုကတော့ရှိပါတယ်ပေါ့ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်တစ်ခုကအရင်ဒီ
NAYA ပြန်ရေးကတော့KBC ပေါ့နော်ဒီကချင်အခွင့်အစည်းတွေနဲ့ကတော့ပြင်ဆင်နေတာတော့ရှိတယ်ဒါပေမဲ့လမ်းမိုက်ရှိတာတော့ပြဿနာတွေဒီ2020 အများကြီးခက်ခဲပြီးဒါထဲမှာတော့သူလက်ရှိကတချို့ဗရာရေးအခွင့်အစည်းတွေရဲ့အစီအစဉ်ကပြန်နေတာတော့ရှိရတယ်ဒါပေမဲ့နောက်ဆက်တွဲခဏပြောသလိုလမ်းမိုက်ကိစ္စတွေသူတွေစာဝတ်နေရင်နောက်ဆက်တွဲပြဿနာတွေကတော့ရှိနေရှိနေတာကိုလည်းကျွန်တော်တို့သတိရတယ်
ဟုတ်ကဲ့ရှင်အဲ့တော့ခုနကတည်းကဒီဆရာမပြောပြသလိုပေါ့နော်ပထမတသိန်းရှိတယ်နောက်ဒီဆရာနာသိန်းပြီးတဲ့နောက်မှာ9000ရှိလာတယ်တသိန်းခွဲရှိလာတယ်ပေါ့နော်ဒီ IDB တွေဒီဒုက္ခတွေတွေကဆိုတော့ပြန်မိုးကလည်းအခြေအနေကအဆင်မပြေသေးဘူးဆိုတော့အခုလက်ရှိမှာတချို့ကျွန်မတွေ့တဲ့ဥစ္စာကဒီကချင်းဒီစစ်ပြေးဆစ်ဆောင်ဒုက္ခတွေပြည်သူတွေကပဲသူတို့ကသူတို့ဒီ
ကိုယ်ပိုင်ဝင်ဝင်ရလာနိုင်တဲ့အနေထားတွေနဲ့ပုံမှန်ဒီစားနဲ့ရိတ်ခါကိုယ့်အကိုယ်ရှာဖွေစားတောက်နေရတဲ့အနေထားကရောဘယ်လိုမျိုးအစီအစဉ်ပေးနေတာတွေရှိပါလဲပေါ့နော်ဘာတွေလုပ်နေကြလဲအဲ့ဒါလေးနည်းနည်းပြောပြပေးပါဦးအဓိကတော့ကချင်ဒေသတကြောပြန်စစ်ပွဲဖြစ်တဲ့နောက်ပိုင်းပေါ့နော်ဒုက္ခတွေတွေအများကြီးဖြစ်လာတဲ့နောက်ပိုင်းမှာနိုင်ငံတကာရဲ့အကူအညီကဒီအစိုးရအချင်းချုပ် မြန်မာနိုင်ငံကအဖွဲ့အစည်းတွေပေါ်ဝိုင်းဝန်းကူညီတဲ့အထောက်ပံ့တွေနဲ့ပြပြီးရပ်တည်နေကြတာ
ဟုတ်
ကဲ့တော့တခြားတော့ဒီလက်မှတ်လုပ်ငန်းတွေကအများကြီးဒီလုပ်နေတာတော့ကျမတို့ရှိရပေါ့နော်ဒီဟိုကိုယ့်ရဲ့ဘုံဝေးရှိဖို့အတွက်ဒီ small income နဲ့ရှိဖို့အတွက်ပေါ့နော
်
အဖွဲ့အစည်းတွေကတော့စူးစမ်းပြီးမှဒီချွင်ဖန်တီးဒီမှာတင်ပေးတာတို့လောက်ခေါ်လို့တာတို့ပံ့ပိုးတာတို့တော့တော့ရှောက်လို့နေအဲ့ဒါကလည်းတစ်ဆက်တစ်ငန်းကိုဒီမိသားစုရဲ့စောင့်ဝင်နေရင်ဖြစ်ရှင်းနိုင်တဲ့အခြေအနေရှိရလဲတွေ့ရတယ်ပေါ့နော်ဒီဆက်ပြီးလဲအခုညီပေးဖို့ကတော့အများကြီးလိုအပ်တယ်ဆိုတဲ့ဟာကိုတော့ကျွန်မပြောချင်တာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒီကချင် Women Association ပေါ့နော်ဒီ KW Quap အနေနဲ့ကောစမ်းထွယ်ရိုးဘက်ကရောဒီခုဒုက္ခသည်တွေအတွက်လက်တလောမှာပေါ့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်ကိုဘာတွေများဆောင်ရွက်ပေးနေတာတွေရောရှိပါလဲရှင
်ဟုတ်ကျွန်မတို့ KWAG အနေနဲ့ကဒီ KIA Control Area အောက်မှာရှိတဲ့မိုင်ကြောင်ဘက်ကဒုက္ခတွေစခန်းတွေမှာကျမတို့တမရီးနဲ့ပတ်သက်ပြီးမှခုန်ပြန့်ပိုးနေတာရှိတယ်။ဖိတ်ကူတမှုလည်းလုပ်တယ်ပေါ့နော်။ပြီးလို့ရှိရင်တစ်ဖက်မှာလည်းကျမတို့ဒီပေါ်မှာအမျိုးသမီးတွေအတွက် nutrition လိုအပ်တဲ့အစာအသောက်တွေအဲ့ဒါတွေကိုတော့ကျမတို့မကြမကြအဲ့လိုကူညီတာရှိတယ်။ခုလောလောဆယ်ကျမတို့လုပ်နေတာကတော့အစ်စ်တော့ဒုက္ခတွေကို emergency support လေးတွေကျမတို့လုပ်နေတာရှိတယ်။ဘယ်လိုပြောမလဲအမျိုးသမီးတွေနဲ့ကလေးတွေရဲ့ပြီးလို့ရှိရင်အသက်ကြည့်ရတဲ့အတွက်ကိုကျမတို့ကပံ့ပိုးနေရရှိတယ်။အဓိကတော့ကျမတို့လည်းကုညီပံ့ပိုးရဆိုများတော့အဖြစ်ကတော့အမျိုးသမီးတွေလိုအပ်တဲ့အသုံးဆောင်တဲ့ hygiene kit တို့ဘာလို့ကိုကျမတို့ကတော့တောက်လျှောက်ကုညီရရှိရဲ့တစ်ဆက်တစ်လမ်းမှလည်းကျမတို့ဒီနိုင်ငံတကာအဖွဲ့အစည်းတွေကိုဒီဒုက္ခသည်တွေကိုတောက်လျှောက်ကုညီဖို့အတွက်ကိုကျမတို့ကတော့advocacy လုပ်နေတာလည်းရှိပါတယ
်။ဟုတ်ကဲ့ရှင်ဟုတ်ကဲ့။နောက်ဆုံးအနေနဲ့မေးချင်တာကအခုကချင်ဒုက္ခသည်တွေအတွက်ကမ္ဘာဒုက္ခသည်များနေ့မှာနိုင်ငံတကာအပါအဝင်ဒီလက်ရှိဒီတာဝန်ယူထားတဲ့ဒီတာဝန်ရှိတဲ့သူတွေအကုန်လုံးအတွက်ပေါ့နော်။ကချင်ဒုက္ခသည်တွေအတွက်မဆန့်ဖက်ဘာများတောင်းဆိုချင်တာရှိလဲ။နောက်သူတို့အတွက်ကဘာများဆုတောင်းပေးချင်တာရှိပါလဲလို့ဟုတ
်။ဟုတ်ဒီလိုကမ္ဘာစစ်မှန်ကြီးကတက်ဖြစ်နေတဲ့အခြေအနေမှာပေါ့နော်။ ပြီးလို့ရှိရင်ဒီပွားရေးလေးစလာတဲ့အခြေအနေအရန်ခက်ခဲတာတွေဓာတ်ထဲမှာဒီဒုက္ခတွေစခန်းတွေမှာခက်ခဲနေတဲ့ပြည်သူတွေအာကျွန်မဒီမှာပေါ့နော်ဆက်ပြီးမှအာတင်ဒီမှာတက်ရှင်နိုင်ပါစေဆိုတဲ့ဟာကိုလည်းကျွန်မဆုတောင်းပေးခြင်းနဲ့တစ်ချိန်ထဲမှာပဲဒီအာနိုင်ငံတကာအတိုင်းဝင်းရောပေါ့နော်ကျွန်မတို့လူသားတွေကဒီနေထိုင်တဲ့အပြုအမူနဲ့ဆက်ဆံရေးတွေအာရဲပြီးလို့ရှင်ကျွန်မတို့ရဲ့ဒီမူပေါ်လစီအရာဒီလိုအပ်နေတဲ့အာလူသားတွေကိုကျွန်မတို့ကူညီနိုင်တဲ့အစီအစဉ်မျိုးလည်းဆက်ပြီးမှဟိုဒီဇိုင်းနဲ့မှလှုပ်ဆောင်ဖို့အတွက်အရင်အရေးကြီးရဆိုတာကိုလည်းကျွန်မတောင်းဆိုချင်ပါတယ
်ဟုတ်ကဲ့ရှင်ဖြည့်ပေးတာအများကြီးကျေးဇူးတင်ပါတယ်နော်မဆန်းတဲ့ဟုတ
်ဟုတ်ကဲ့ပ
ါကချင်စစ်ပြေးဒုက္ခတွေအကြောင်းကိုမဆုမွန်တင်ပြသွားတော့
ပါအမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
ဇွန်လ19ရက်နေ့ကိုအမေရိကန်နိုင်ငံသားတွေကဂျွန်တင်းလို့သတ်မှတ်ပြီးအမျိုးသားလွတ်လပ်ရေးနေ့အဖြစ်ဆင်နွှဲကြပါတယ်။1865ခုနှစ်ကတက္ကသီပြည်နယ်ဂယ်ဗတ်စတန်မြို့မှာနောက်ဆုံးကျေးကျွန်အုပ်စုတစ်စုဖြစ်တဲ့အာဖရိကနွယ်ဘွားအမေရိကန်တွေဟာလွန်ခဲ့တဲ့နှစ်နှစ်ကလေးကသူတို့ကျေးကျွန်ဘဝလွတ်မြောက်ခဲ့တယ်ဆိုတာကိုဇွန်လ19ရက်နေ့မှာသိလိုက်ရတဲ့နေ့ပဲဖြစ်ပါတယ်။1863ခုဇန်နဝါရီလ1ရက်နေ့မှာသမရအေဗရာဟမ်လင်ကွန်ကပြည်တွင်းစစ်မှာပုန်ကန်ခဲ့ကြတဲ့ပြည်နယ်တွေကကျွန်ပြုတ်ခံနေရသူအလုံးကျွန်အဖြစ်ကကင်းလွတ်ပြီဖြစ်ကြောင်းလွတ်မြောက်ရေးကြေညာစာတမ်းထုတ်ပြန်ခဲ့တာပါဒါပေမဲ့လို့တဘုံထနေတဲ့ပြည်နယ်တွေမှာလိုက်နာအောင်မလုပ်နိုင်ခဲ့တာကြောင့်အန္တရာယ်မပေးနိုင်တာထက်မပိုခဲ့ပါဘူးလှုပ်ထုံးလုံနည်းအရာကျွန်ပြုတ်ခံရသူတွေလွတ်လပ်သွားပြီဆိုပေမဲ့ခေတ်နဲ့စနစ်ရဲ့အခြေအနေအရရကြောင့်လွတ်လပ်ရေးကြေညာစာတမ်းဟာလူတိုင်းစီကိုရောက်ဖို့ကြံ့ကြာနေခဲ့ပါတယ်။ပြည်တွင်းဆက်ပြီးလို့နှစ်လအကြာမှာပြည်ထောင်စုဗိုလ်ချုပ်ကြီးဂေါ်ဒန်ဂရန်ကာဟာမျိုးဆောင်တပ်ကိုကုတ်ကဲဖို့ဂယ်ဗက်စ်ကိုရောက်လာခဲ့ပါတယ်။အဲ့ဒီမှာတော့ပျော်စရာသတင်းကမဟာမိတ်တပ်ဖွဲ့အမာခံပြည်နယ်တွေရဲ့အဝေးဆုံးအခေါင်ဆုံးနေရာတွေအထိပေါက်ရောက်သွားခဲ့တာပါ။1865ခုဒီဇင်ဘာလ6ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံဥပဒေ73ချိန်မြောက်ပြင်ဆင်ချက်ကိုအတည်ပြုလိုက်ပြီးကျွန်စနစ်နဲ့အာမခံထားတဲ့အဖွဲ့ဒါမှမဟုတ်အတင်းအဓမ္မဖြစ်စေကျွန်ပြုတ်မှုကိုအမေရိကန်နိုင်ငံရဲ့နေရာတိုင်းမှာအပိတိုင်ဖျက်သိမ်းလိုက်ပါတယ်ဂျွန်တင်အထိန်အမှတ်တွေကို1866ခုဇွန်လ19ရက်နေ့မှာတက္ကသီပြည်နယ်ကနေပထမဆုံးစတင်ကျင်းပခဲ့ရတာကမကြာခင်မှာအမေရိကန်တောင်ပိုင်းတစ်ခုလုံးကလည်းကျင်းပလာခဲ့ကြပါတယ်ဂျွန်တင်နေ့ကိုအမေရိကန်ရဲ့တပ်တန်းအရှိဆုံးအာဖရိကနယ်ပွားအမေရိကန်တွေရဲ့အားလိုက်ရဲ့အဖြစ်လည်းယူဆကြပါတယ်အခုလိုမျိုးအရေးပါလှတဲ့1865ဇွန်19ရက်ဂျွန်တင်ကိုတရားဝင်အသိအမှတ်ပြုခံရဖို့ကနှစ်ပေါင်း156နှစ်ကြာခဲ့ပါတယ်2021ခုနှစ်ဇွန်လ18ရက်နေ့မှာမှသမ္မတဂျိုးဘိုင်ဒန်ကဂျွန်တင်အမျိုးသားလွတ်လပ်ရေးနေ့အဥပဒေကိုပြည်ထောင်စုအားလိုက်ရဲ့အဖြစ်တရားဝင်လက်မှတ်ထိုးပြီးအတည်ပြုကြေညာခဲ့တာဖြစ်ပါတယ်ဂျွန်တင်ဟာရှေးလျားပြီးကြမ်းတမ်းခက်ထန်လာတဲ့ဂျွန်ပြုတ်သိမ့်ပိုက်ခံရခြင်းအမှောင်ခဲရဲ့ပြရုပ်ဖြစ်ပြီးအခုတော့တောက်ပါတဲ့နေ့တဲ့အတွက်နမိတ်တစ်ခုဖြစ်လာပါပြီဒီနေ့ဟာအင်မတန်ထူးခြားလေးနက်တဲ့စွမ်းအားအပြည့်နဲ့နေ့တနေ့ပါအမေရိကန်ရဲ့ကျင့်ဝတ်တိုက်ခါပိုင်းမှာအဆုံးအထင်ဖြစ်စေခဲ့တာကိုတတိယမိစေတဲ့နေ့ကျွန်ပြုတ်မှုကြောင့်တိုင်းပြည်မှာဆိုးဝါးလာတဲ့အသေးအပြောက်တွေဖြစ်စေခဲ့လို့အမေရိကန်ရဲ့မူလရင်းမြစ်အပြစ်လို့ကျွန်တော်တို့ပြောလာခဲ့တာတော့ကြားပါပြီလို့သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ထိုးတဲ့အခမ်းအနားမှာပြောသွားခဲ့ပါတယ်။နိုင်ငံကြီးသားတွေရဲ့အနာကျင်ရဆုံးအခိုက်အတန့်တွေကိုလည်းလစ်လျူရှုမထားကြပါဘူး။အတိတ်ကဖြစ်ရဆိုးတွေကိုမေ့ပျောက်မထားပါဘူး။အဲ့ဒီဖြစ်ရဆိုးတွေကိုလည်းသင်ခန်းစာအဖြစ်မှတ်ယူထားကြပါတယ်။နိုင်ငံကြီးသားတွေဟာရှောင်မပြေးတတ်ကြပါဘူး။အမှားလုပ်ခဲ့ရင်အဲ့ဒီအမှားတွေကိုပြင်နိုင်အောင်ကြင့်ကြံကြပါလေ။ဒါကြောင့်အခုလိုအခိုက်အတန့်တွေကိုတတိယနေခြင်းအဖြစ်ကျွန်တော်တို့ဟာဝေဒနာကိုကုစားနိုင်သလိုပို့ပြီးတော့လဲအားကောင်းခိုင်မာလာကြတာဖြစ်ပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
။ရန်ကယ်ဆိုရရဲ့သဘောထားမြင်အဖို့ကိုသင်ပြလို့ပြီးပါပြီ။
အခုနားတော်တာဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့အာဘော်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ
။သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီ။မ
လက်ချားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တနင်္လာနေ့မနက်ဖက်အတန်လွင့်စီစဉ်ဒီကို9.25 40 52တို့ကနေဆက်လက်ထုတ်လင်းနေတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါဦးမယ်ကမ္ဘာမြမမီဒီယာမြင်ကွင်းမြမပီကပေးစာကဏ္ဍသတင်းတွေတဲကသုဒ္ဓကမ္ဘာတလောထူးခြားစံပြသတင်းများအစီအစဉ်ကိုဇက်တိုက်တင်ဆက်ပေးတော့ဖို့စီစဉ်ထားပါတယ်အခုပထမအဆုံးအနေနဲ့ကတော့ကမ္ဘာမြမမီဒီယာမြင်ကွင်းဖြစ်ပါတယ်ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်အမေရိကန်တရုတ်ဆက်ဆံရေးကမြမနိုင်ငံရေးအပေါ်အကျိုးသက်ရောက်မှုရှိနိုင်သလားဆိုတာကိုဆွေးနွေးတင်ပြမှာဖြစ်ပါတယ်။မတ်အင်ဂျင်းနိုင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။အားလုံးမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေအမေရိကန်တရုတ်ဆက်ဆံရေးကမြန်မာနိုင်ငံရေးအပေါ်အကျိုးသက်ရောက်နိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အာဆီယံရဲ့မြန်မာရေးဘုံသဘောတူညီချက်၅ရပ်ကိုအပြည့်အဝကောင်တယ်ဖော်ရေးအာဆီယံနဲ့ဆက်ပြီးပူးပေါင်းလှုပ်ဆောင်ပါလို့စစ်ကောင်စီကိုဗီယက်နမ်နိုင်ငံကတိုက်တွန်းလိုက်တဲ့အကြောင်း VNA ဗီယက်နမ်သတင်းမှာဖော်ပြထားတယ်လို့လွတ်လပ်တဲ့အာရှတန် RFA ကဂျွန်လ14ရက်နေ့ကဖော်ပြခဲ့ပါတယ်။ဗီယက်နမ်ကိုယ်စားလှယ်အဖွဲ့ရဲ့ဒုတိယခေါင်းဆောင်လီတီမင်းတို့ကဂျွန်လ23ရက်နေ့မှာမြမအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂထွေထွေညီလာခံမှာပြောဆိုခဲ့တာပါ။မြမအရေးမှာသက်ဆိုင်ရာအင်အားစုအားလုံးနဲ့တွေ့ဆုံဆွေးနွေးပြီးငြိမ်းချမ်းပြီးတော့အပြုသဘောဆောင်တဲ့ဖြေရှင်းမှုတွေကိုလှုပ်ဆောင်ဖို့လေဗီယက်နမ်နိုင်ငံကတိုက်တွန်းခဲ့ပါတယ်။ဒါအပြင်မြမပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်နိုင်ငံတကာကဝိုင်းဝန်းကူညီဖို့လိုကြောင်းနဲ့မြမအရေးအာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုလည်းနိုင်ငံတကာအတိုင်းဝိုင်းကဆက်ပြီးအားပေးကူညီဖို့ဗီယက်နမ်ကတိုက်တွန်းကြောင်းလည်းလီတီမင်းတို့ကကုလသမဂ္ဂမှာပြောဆိုခဲ့ပါတယ်။မြမအရေးနဲ့ပတ်သက်ပြီးဗီယက်နမ်ရဲ့ပြောကြားချက်ဟာထူးခြားတယ်လို့ဆိုရမှာပါ။ကွန်မြူနစ်နိုင်ငံဖြစ်တဲ့ဗီယက်နမ်ဟာအာဆီယံထဲမှာမြမအရေးနဲ့ပတ်သက်ပြီးတိတ်တက်တက်ကြွကြွပြောလို့မရှိပါဘူး။ဒါကိုကြည့်ရင်အာဆီယံအဖွဲ့ကြီးဟာမြန်မာစစ်ကောင်စီရဲ့လှုပ်ရက်တွေအပေါ်အားမလို့အားမရဖြစ်နေတာတီးမခံနိုင်တော့တာကိုပြသလိုက်တာလို့လည်းဆိုနိုင်ပါတယ်မလေးရှားနိုင်ငံသားကြီးဝန်ကြီးကလည်းမြန်မာပြည်နာကိုဖြည့်ရှင်းရမှာအချိန်သတ်မှတ်ချက်နဲ့ပါဝင်ပတ်သက်သူစီရင်ကိုအာဆီယံအနေနဲ့ချမှတ်ဖို့ဂျွန်လ17ရက်နေ့ကအကြံပေးလိုက်တဲ့အကြောင်းကို VOA ကထုတ်လွှင့်ခဲ့ပါတယ်
မလေးရှားနိုင်ငံသားဝင်ကြီးကလည်းမြမပြတနာကိုဖြည့်ရှင်းရမှာအချိန်တက်မှတ်ချက်နဲ့ပါဝင်ပတ်သက်သူစီးရင်ကိုအာဆီယံအနေနဲ့ချမှတ်ဖို့ဂျွန်လ17ရက်နေ့ကအကြံပေးလိုက်တဲ့အကြောင်းကို VOA ကထုတ်လွှင့်ခဲ့ပါတယ်။ဘယ်အချိန်ဘယ်အတိုင်းတာထိလုပ်ငန်းပြည့်မြောက်အောင်မြင်အောင်လုပ်ဆောင်မယ်၊ဘယ်သူတွေနဲ့တွေ့ဆုံမယ်၊ဘယ်သူတွေပါဝင်သင့်တယ်ဆိုတာတွေကိုအာဆီယံဘုံသဘောတူညီချက်၅ချက်ထဲမှာထည့်သွင်းဖော်ပြထားတာမရှိဘူးလို့စင်ကာပူမှာကျင်းပနေတဲ့အာရှလုံခြုံရေးဆိုင်ရာညီလာခံမှလည်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးဆဖူဒင်းအဗ်ဒူလာကပြောကြားခဲ့ပါတယ်။ဒါ့အပြင်ပါဝင်ပတ်သက်သူတွေစီးရင်မှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်၊သမရဦးဝင်းမြင့် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီတို့ပါဝင်ရမယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကနေသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားတာကိုလည်းတွေ့ရပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းဆရာနာတိန်ဒီနောက်ပိုင်းအကျက်တဲကြုံနေရတဲ့မြန်မာနိုင်ငံအခြေအနေဟာဒေတာရင်းကိုပါရိုက်ခတ်မဲ့အန္တရာယ်တွေရှိနေတာကြောင့်နိုင်ငံတကာကအမြန်ဆုံးတုံ့ပြန်ဖြေရှင်းကြဖို့တိုက်တွန်းလိုက်ပါတယ်။ကြီးထွားလာနေတဲ့အကြမ်းဖက်မှုတွေနဲ့မတည်ငြိမ်တဲ့အခြေအနေကနိုင်ငံနယ်နိမိတ်တွေကိုကြော်လွန်တက်ရောက်ရိုက်ခတ်နေတယ်လို့စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ Shangri-La Dialogue လို့ခေါ်တဲ့အာရှလုံခြုံရေးညီလာခံမှာဂျွန်လ17ရက်နေ့ကပြောကြားခဲ့ပါတယ်ကုလအထွေမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ဟာတာဝန်ပေးရခံရတာ6လရှိခဲ့ပါပြီဒါပေမဲ့အခုချိန်ထိမြန်မာနိုင်ငံကိုတွားရောက်နိုင်ခြင်းမရှိသေးပါဘူ
းမြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲဟာနိုင်ငံနဲ့သမိတ်ကိုကြော်ကဒေတာရင်းပြဿနာတွေကဖြစ်လာနေပါပြီသိင်းနဲ့ရှိတဲ့စစ်ပေးချောင်းတွေ เนื้อสัตว์ดีด่ารีกูยาวชิลาระในงานเรื่องมาลูกกันชาวบ้านก็อารมณ์เล่มเรื่องมีอะไรจะเนื้อสัตว์พิจารณาเตรียมมือชิบยังลูกด่ารีท่องต้องสิ่งก็ไอ้นี่จะในงานดูสิเวียนยาวลาด่ารีจูนี่อะไรเอ็บยังมือเสียวทั่วโลกมุ่งเนี่ยกงด้วยมือลูกกงกูมือเด็กโคตรมือด้วยสังเกตมีแต่ลานี่ด่ารีฮะดีด่ารีในงานดูกูใหญ่ขนาดนี้บ้าเลยอาชาลงอยู่ยี่ลากามาเว อเมริกันในงานจ่ายเงินที่ฐานะเย่ได้เหมือนกันเดี๋ยวเรื่องชูเลิกมีมาสิ่งสิ่งก็น้องนี่เที่ยวจีนบ้าบุปีนี่เรื่อยก็ป่วยรีฮะลุลล่ามีอะไรมาไม่เข้าบุที่ยุ่ยก็ป่วยรีฮะที่ด่ารุ่นในงานนี้ก็กูเลี้ยงบ้าบุจูบ้ามุดยาตาพิลิเมลูเบียจ้าเก็บไว้ด่าฮะในท้องนั้นเสร็จต้องยุ่ยก็ป่วยฮะมีมาในงานเย่พี่ไม่เข้าบุสิ่งสิ่งก็ตัวเย่จะเดือดถ้าบอกพันดีมุดาพิเดือดลูเท่าเปล่าเลยเช่นเลยพี่บ้าเลย
ที่อาจารย์ลงจอยนี่ล่ะกันมาอเมริกันที่อยู่สาเรียจีนในงานนี้เลยเดียวจะไปนี่ล่ะกันเดียวล่ะเรียกเดียวกับวัยวุ่นจีเวฟันเฮก้าอเมริกันที่เราสู้หาอาชาพิเศษที่ตามมาชีเรในงานนี้เท่าแค่มือกูอาจจะอาจมาอยากอยู่ดีเดียวส่วนใหญ่เนี่ยยันได้เปรียบจูซานี่เลยอินโดพิเศษที่ตามมาชีเรในงานนี้เนี่ยตัวในงานบางส่วนฟังวันเนี่ยจูดูสังเวียนมือเลยลูกผู้ลูกอันนี้เลย อเมริกันกับวัยวุ่นจีก็เลี้ยบเปรียบจ้าเลยจ้าฮะเที่ยวไหนเงี้ยกูเจ้าเท่กูต้องพบจูซานี่รับที่เดลูเปรียบจ้าเก็บไว้อเมริกันกับวัยวุ่นจีไลท์ออสติงก็เลยเที่ยวไหนเงี้ยฮะที่ดารุ่มมาไม่ตีเงี้ยมือกูแผ่นดินนี่เดลูชังกรีลาลงโยยสัญญาที่ดีซีเวมาแต่งเงี้ยที่ยากเปรียบจ้าเก็บไว้ที่ลูเปรียบจ้าจะเอาเที่ยวกับวัยวุ่นจีก็เป็นเดียนแทนแทนวิพันธ์ที่รอไปชาเลยไป
และตลอดเช่นนี้มาอเมริกันเนี่ยเดียวในเงี้ยเสียงยี่ห้าที่มาเนี่ยว่าทุกสิ่งรัสเซียยูเครนสิบปีนี้ไต้หวันยี่หรือมาอเมริกันเนี่ยเดียวตัวฮะที่ได้ตัวนี้เนี่ยนี่ท่าบ้าตัวหน้าอู่ที่ได้ตัวมือฮะนี่มาในเงี้ยป้อมพันเลยจุดเดียวมือดีไม่รู้ไม่ตัวสิลานายมาเลยในท้องนั้นเสร็จดีฟีฟอร์ลี่ละเดียนี่มาสิ่งที่ก็อันนั้นได้มาเลยกูรัตมาก็สัญญามีมาตามมาจีอู่จอมูทงฮะสิ่งอันนั้นได้น่ากูสั่งจริงก็ ซีเรียมลูกบาร์เลยอุจจารมุทงกูกูรัตมาก็สัญญาตามมาจีอพีสั่งเลยดีมาบิวเย่มาบิวเย่ด้วยอเมริกันเนี่ยเดียวตัวหนีนายบีสั่งเลยดีมาบิวเก็บบาร์เลยเปลี่ยนยังอุจจารมุทงฮะสิ่งก่อนที่กูสั่งจีบีเอ็นยูจีสุยากูกูจะบิวยัดดีนี่เลยตามมาจีบากูแล้วจะรอเชยมาอเมริกันเนี่ยเดียวตัวสั่งยี่ฮะเต็มมาสุยานี่จีบีบาร์เลยได้จังแล้วเมื่อสัปดาห์มาล่ามาสัตย์เดียวเมื่อ กูแล้วทำไมก็ถือดูนิลากันยิ่งมาอุจจารมุทงกูยามานี่งานสัญญากูแล้วทำไมก็ตามมาจีพีสั่งเลยดีมาบิวเย่มาบิวเย่สุดเลยครีเดนเชลเชลเลนส์บอกเดี๋ยวอเมริกันสั่งยี่ก็เปิดโลจูดายามุชิมเลยสุดละเที่ยวดูสินซาบุลูอัมมาพิจารณาขมยาปีนี้ในเดือนเสด็จกบามยามามีเรียมยังเว็บพิมพ์ว่าเราไม่เอ็ดนาจอดเดือนเสด็จยามาบิกาเปิดจากกันอาศิษย์เงา
นาต่อได้สิในมาวิกนะเดี๋ยวเรื่องเชื่อมโยงเมืองลาบังในปีจงในนี้ที่ผ่านมาตอนนี้มาเช่น ฟิวเอซิสเซนโกฟิสฟอร์ทอลเจอร์อามาซาอิลาเรตัวรักษาโรฟิวเอพูดถึงเพื่อนเรื่องอารมณ์เสียดายตุกขากายตุกขาญาณตุกขาอวาวันเนี่ยเจริญจ้าเปียวเทรนทูเทรนอุเรเซนเซนเปียทอลเรนนายจาวาจิลูสุดเอามาเอเดโอเคจิสุทุติมาเอชินจีเนจัลลาสกุยเนียมีมานายเฮมาเสตกาอนาเต็งไลเปียวแพนซิไลดาจาวเจนจ้าแคนยาเอนายเงาตันเบงเอปุกุดวงเซนสุจีเอคนเซคนเนียมวินิพิบายโนดวงเซนสุจีมวินิมาดวงเซนสุจีปาวินนายเงาเยจินารีเปียนลูบิบุนายเงาตะกายามีมาเยลูชาด ရေးလာကြတဲ့သောရရှင်ရဲ့မှတ်ချက်တွေထဲမှာတော့ရွှေစင်ယူဆိုတဲ့သောရရှင်ကမင်္ဂလာရှိရဲ့မင်းနဲ့ဖြစ်ပါစေတဲ့အမေမွေးနေမှာစလူတိုင်းလွတ်မြောက်ကြပါစေလို့ဆုတောင်းလာပါတယ်။ကြောင်းလင်းဆိုတဲ့သောရရှင်ကတော့အမေစုတက်ရှိကျမ်းမှာစစ်ချမ်းသာရေးအချုပ်နောင်ခံဘဝအများဆုံးလွတ်မြောက်ပါစေတဲ့။အင်ဂျင်ပန်းမြက်ခိုင်ဆိုတဲ့သောရရှင်ကလည်းအများဆုံးလွတ်မြောက်ဖို့ဆုတောင်းပါတယ်ဆ phansi chong nao jen ma ame su mian long lomyao ba zi lo jay la ba re. Toro sin miyo wei ga ro. Tu daya su dao na ma ho bi me. Tu miya ye su dao za go de sin wei miya la ra ba. Tu ka teo saan dao ye ame su mwe ne su dao za ka su piro. Toro wen le miya ban ni ma buen ora cha wi me. E me dwi kao te aman diya dwe a jau diya go pshak ke cha re. Ninyo miya da re democracy si se dwe. He twenty jaremi. Doran Leary, Laza emede. Down. A Miss Gemma Wallis, Rodrian Nemene, Sudan Lamari. Tara Dorashi, go new way. Don't send Sujin Winnie Sudan, now we are up the party. And if you go near up anywhere, is Red Dorashi, no your tongue. If you go type with me.
နာမထောင်ရတဲ့အခါမှာစိတ်ချမ်းသာရဲ့လို့ရေးလာပါတယ်။မင်္ဂလာပါဗျူဝေခင်ဗျာ။ဗျူဝေကိုအမြဲအားပေးနေပါတယ်။သတင်းနှစ်ပတ်လွှတ်သွားခဲ့ပါတယ်။ခေတ္တထိုင်းနိုင်ငံမှာတော်တဲ့အလို့ရှိပြောင်းရင်ဖုန်းလိုင်းမမိတဲ့နေရာရောက်သွားခဲ့တဲ့ချိန်မှာကျွန်တော်ခဏတာစိတ်ချမ်းသာမှုတော့ရခဲ့ပါတယ်။နားထောင်မြန်တော့လည်းဒေါသထွက်စရာပိုများနေရော။ ဗီအေမြန်မာ၊ဘီဘီစီမြန်မာ၊တီဗီဗီတို့ကိုအားပေးခဲ့တာ2015ခုနှစ်ခရဲကပါ။မြန်မာပြည်လူတန်းစိတ်ဖုန်းကိုင်နိုင်တဲ့အချိန်ပေါ့လေ။ရေဒီယိုခေတ်ကဆိုရင်အဖေနဲ့အတူအားပေးခဲ့ပါတယ်။ဘာဖြစ်ဖြစ်ပါဗီအေမိသားစုကိုကျေးဇူးတင်ပါတယ်။ကျမ်းမာကြပါစီဗျာ။ဒီစာလေးကိုဖတ်တော့ကျမတကယ်ကိုကျင်းစာမိပါတယ်။အထူးသဖြင့်အခုနောက်ပိုင်းနိုင်ငံတကာသတင်းတွေရောမြန်မာသတင်းတွေရောနေစဉ်
Along Maledan, Abro, Lopi Boaz, and Ole, a Jim Babro, the Renegoel, Lani Panimidawa, Pobro, Sosi Raga, Nibinale Bavari. Internet, the Chino Chase Tana in Amalo, the Yeno in Amadre, Tapamia, Kamishiwaisi. ဒါကြောင့်မတော်တော်လေးသတိထားပြီးတော့စင်ကြင်ရပါတယ်။ဒါမိမိတို့ကပြောကြည့်မိတာခဏခဏပါ။ဒါကြောင့်မလို့တည်ရွေကိုလည်းဖတ်စိတ်ကိုလည်းအနာပေးစိတ်ဖြစ်မှုလည်းရောအောင်လို့တနည်းနည်းလောက်ကြဖို့ကိုစိတ်ပညာရှင်တွေကမပြတ်သတိပေးနေပါရဲ့ရှင်။ဒါနဲ့ကိုတော့ရထားရည်ဒီအစီအစဉ်တွေကိုအားပေးရဲဆိုလို့တော့အထူးကျေးဇူးတင်ပါတယ်နော်။ ဒီကိုရေးလာတဲ့စာရီထဲမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့သောရရှင်ရဲ့စာရီလည်းလက်ခံရရှိလို့အမြဲပဲလဲထည့်ပြီးတော့ဖော်ပြပေးနေပါတယ်နော်။အဲ့ဒီထက်မှာနံပါတ်တော့မပြောစီခြင်းဘူးဆိုတဲ့သောရရှင်ကလူအချင်းချင်းလှည့်ပတ်ခြင်းကင်းရှင်းကြပါစေလို့ဆုတောင်းလာပါတယ်။မင်္ဂလာပါ
ဒီမှာကြည်လက်မျိုးရာတွေကိုအခုလိုအချမ်းဖက်စစ်တပ်ကမိရှုဖျက်ဆီးသလိုမျိုးဖျက်ဆီးခဲ့တယ်လို့တမိုင်းမှာမတင်ခဲ့ရသလိုတရားစီရင်ရေးမှာလည်းတရားလက်လွတ်တပတ်ဆောင်နဲ့ဆောင်ရွက်တာမျိုးအခုလိုပေါ်ပေါ်များများမတွေ့ခဲ့ရပါဘူးမြန်မာပြည်သူတွေမတရားခံစားနေရတာတွေကိုကဘာကြီးကအကောင်းဆုံးဖြစ်အောင်အချမ်းဖက်ဆေးအုပ်စုကိုအလွန်ပြင်းထန်နဲ့ပြစ်ဒဏ်တွေချမှတ်ပေးကြပါလို့
တင်ပြတောင်းဆိုပါတယ်မြန်မာနိုင်ငံအခြေလက်တွေမှာအကျန်းဖတ်နေသူကိုပြည်ပြထံရဲ့အရေးယူပေးပါဆိုပြီးတော့ဒီတော်ရရှင်ကဘာကြီးကိုတိုင်ကြားလာတာပါတော်ရရှင်ရဲ့အရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ဝန်ပြင်းတဲ့မော်လမြိုင်ကအခြေရွာတွေရွာမှာဒူးဆဲမှုတွေဖြစ်ပွားနေပါတယ်ဆိုပြီးတော့ရေးပြီးတော့ဒီသက်ဆိုင်ရာကနေပြီးတော့တိရှိအရေးယူပေးဖို့တောင်းဆိုလာတဲ့တော်ရရ
ကျွန်တော်ကမွန်ပြည်နယ်မော်လမြိုင်မြို့ကျိုင်းအင်းကျေးရွာအုပ်စုဇော်ကုန်းကျေးရွာမှာနေထိုင်ပါတယ်။
အခုအခါမှာခေတ်ကာလမကောင်းတာကိုအကြောင်းပြုပြီးဒုစရိုက်မှုတွေကျွလွန်နေကြပါတယ်။WY စိတ်ကြွအစီအပြားအများကြီးရောင်းဝယ်ဖောက်ကားနေကြပါတယ်။ရွာမှာရှိတဲ့လူငယ်တွေငွေရေးစေဝါဆွဲကုန်ကြပါပြီ။အများကြီးဆွဲကုန်ကြပါပြီ။ခေတ်ကာလအခေါ် WY စေးပြအများကြီးရောင်းဝယ်ဖောက်ကားနေကြပါတယ်။ရွာရအုပ်ချုပ်ရေးမှုရိုင်းအိမ်မှုများလည်းမတိကျွံ့ပြုပြီးနေကြပါတယ်။ကျွန်တော်တို့ရဲ့တာသမီတွေလည်းမွေးရေးဆေးဆိုးကြိုးတွေကိုခံစားနေရပါတယ်။နေကင်းဘက်စိုက်ကြွဆေးပြားတွေကိုပေါ်ပေါ်တင်တင်ရောင်းဝယ်နေကြပါတယ်။ကျွန်တော်တို့မှခေတ်ကာလမကောင်းတဲ့ဒုက္ခ၊ညာအိမ်ရောင်အေးအေးချမ်းချမ်းမအိပ်စက်နိုင်ကြပါဘူး။ဇော်ကုန်ဘုန်းကြီးကျောင်းနောက်
ဖမ်းဆီးအရေးယူပေးဖို့အတွက် VOA ကနေတဆင့်ပန်ကြားခြင်းပါလေခင်ဗျာ
ဒီတော့ရှင်ကတော့မွန်ပြည်နယ်မော်လမြိုင်မြို့ကကြေးရွာမှာသူတို့ကြုံတွေ့နေရတဲ့မူရီစေးပြဿနာနဲ့ပတ်သက်ပြီးရေးလာတာဖြစ်ပါတယ်။ဒီလိုမျိုးမူရီစေးရောင်းဝယ်ဖောက်ကားတဲ့ကိစ္စနောက်ပြီးတော့မူရီစေးအတုံးများလာတဲ့ကိစ္စနောက်ပြီးတော့ဒူးဆိုင်မှုတွေပေါ်ပေါ်မြင်းများဖြစ်ပွားနေတဲ့ဆိုတဲ့ကိစ္စတွေနဲ့တော်ရရှင်တွေစာရေးလာတာအခုတလော view တွေကမကြာခဏရရှိပါတယ်ရှင်။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။တော်ရရှင်တွေအားလုံးပို့ပြီးတော့ကောင်းမွန်အဆင်ပြေတဲ့တရင်တစ်ပတ်စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ဒီတော့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းတွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း View Bammi News ဆိုတဲ့ View မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသွားရှင်နေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေကြပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြန်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုဗီဒီယိုအင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။Tomorrow ရဲ့ view ရဲ့ app name က view bammis ဖြစ်ပါတယ်။ Tomorrow ရဲ့ internet စာမျက်နှာလိပ်စာက bammis.viewnews.com ဖြစ်ပါတယ်။ကျမဧသနာကြပါ view ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင
်။မဧသနာကြတင်ဆက်သွားတာပါ။ကုသလက်တင်ပြမယ်အပတ်စဉ်ကဏ္ဍတစ်ခုကတော့သတင်းတွေတဲကတုဒအစီအစဉ်ဖြစ်ပါတယ်မညွညိုလင်းတင်ဆက်ထားပါခင်ဗျာ
ကမ္ဘာပေါ်ကလူသားအများစုမှာဘာသာတရားဆိုရဲမိမိယုံကြည်ရာကိုကိုးကွယ်ယုံကြည်မှုတွေရှိကြပါတယ်။တချို့ကလည်းမယုံဖလားဘာသာတရားကိုစင်လာမပြည့်ကိုးကွယ်မှုရှိသလိုတချို့ကလည်းမိမိယုံကြည်ရာဘာသာတရားကိုကိုးကွယ်ကြသူတွေရှိပါတယ်။အဲ့ဒီလိုမတူညီတဲ့ဘာသာတရားအမျိုးမျိုးကိုယုံကြည်ကိုးကွယ်ကြတဲ့နေရာမှာကမ္ဘာပေါ်မှာအခုချိန်ထိကိုးကွယ်ယုံကြည်မှုအများဆုံးဘာသာတရားကတော့ခရစ်ယာန်ဘာသာဖြစ်ပါတယ်။လက်ရှိကမ္ဘာလူဦးရေထဲမှာခရစ်ယာန်ဘာသာယုံကြည်သူပေါင်းကသန်းပေါင်း 2,400 ရှိတာပါ။ကမ္ဘာလူဦးရေရဲ့သုံးပုံတစ်ပုံလောက်ရှိတယ်လို့ပြောလို့ရပါတယ်။ဥရောပ၊ရုရှား၊မြောက်အမေရိက၊မ
တောင်အမေရိကအာဖရိကကတချို့ဒေသတွေတီမော်လီစ်ဖိလစ်ပိုင်နဲ့ကျောင်းနိုင်ငံတော်တော်များများမှာခရီးယန်ဘာသာယုံကြည်ကိုးကွယ်သူအများစုရှိတာကိုတွေ့နိုင်ပါတယ်။ကမ္ဘာနိုင်ငံတွေထဲကနိုင်ငံ21နိုင်ငံဟာခရီးယန်ဘာသာကိုနိုင်ငံရဲ့နိုင်ငံတော်ဘာသာအဖြစ်မှတ်ယူထားကြပါတယ်။အဲ့ဒီနိုင်ငံတွေထဲမှာအင်္ဂလန်၊ဂရိနဲ့အိုက်စ်လန်နိုင်ငံတွေလည်းပါဝင်တာပါ။အဲ့ဒီနိုင်ငံတွေမှာခရီးယန်ဘာသာကိုယုံကြည်သူတွေကယာနုံးပြေမူလာရှိပါတယ်။ကမ္ဘာမှာဒုတိယကူးကွယ်မှုအများဆုံးဘာသာကတော့အစ္စလာမ်ဘာသာဖြစ်ပါတယ်။အစ္စလာမ်ဘာသာယုံကြည်ကူးကွယ်သူကမ္ဘာမှာတန်ပေါင်း 2,000 နီးပါးရှိပါတယ်။နိုင်ငံတစ်ခုရဲ့လူဦးရေ 90% ရာခိုင်နှုန်းကျော်အစ္စလာမ်ဘာသာဝင်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံပေါင်းကကမ္ဘာမှာနိုင်ငံ90ရှိပါတယ်။အဲဒီနိုင်ငံတွေထဲမှာအင်ဒိုနီးရှားနိုင်ငံကတော့လူဦးရေအရမွတ်စလင်အများစုနေထိုင်တဲ့နိုင်ငံဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံလူဦးရေရဲ့ 89% ရာခိုင်နှုန်းကျော်ကသာအစ္စလာမ်ဘာသာဝင်တွေဖြစ်ပေမဲ့အစ္စလာမ်ဘာသာဝင် 100% ရာခိုင်နှုန်းရှိတဲ့မော်ဒိုက်၊ဆော်ဒီအာရေဗျလိုနိုင်ငံတွေထက်အရေးအတွက်ပိုများတာပါ။ဟိန္ဒူအစ္စလာမ်လို့ခေါ်တဲ့ဟိန္ဒူဘာသာကိုကိုးကွယ်သူတွေကတော့ကမ္ဘာမှာတတိယအများဆုံးပါ။ကမ္ဘာလူဦးရေရဲ့တန်းတစ်ထောင်နီးပါးဟာဟိန္ဒူဘာသာကိုစိတ်ဝင်ယုံကြည်သူတွေဖြစ်ပါတယ်။ဟိန္ဒူဘာသာဝင်အများဆုံးနေထိုင်တဲ့နိုင်ငံကအိန္ဒိယနိုင်ငံဖြစ်ပြီးအိန္ဒိယနိုင်ငံတစ်ခုထဲမှာလည်းဟိန္ဒူဘာသာဝင်ပေါင်းတန်းတစ်ထောင်ကျော်ရှိတာပါ။နိုင်ငံလူဦးရေရဲ့80%ရာခိုင်နှုန်းလောက်ရှိပါတယ်။နီပေါ်နိုင်ငံကဒုတိယဟိန္ဒူဘာသာယုံကြည်သူရာနှုန်းအများဆုံးဖြစ်ပြီးနိုင်ငံရဲ့87%ရာခိုင်နှုန်းကျော်ရှိပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်၊အင်ဒိုနီးရှား၊ပါကစ္စတန်၊သီရီလင်္ကာ၊အမေရိကန်ပြည်ထောင်စု၊မလေးရှား၊ UK နဲ့မော်ရီရှားစ်နိုင်ငံတွေမှာလည်းဟိန္ဒူဘာသာဝင်အများစုနေထိုင်ကြပါတယ်။ဗုဒ္ဓဘာသာကတော့ကမ္ဘာမှာကိုးကွယ်ယုံကြည်သူတန်း509တန်းရှိတာကြောင့်ကမ္ဘာသရုပ်ထားကိုးကွယ်မှုအများဆုံးဘာသာတရားဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဟာဗုဒ္ဓဘာသာကိုယုံကြည်ကိုးကွယ်သူယာနုံအများဆုံးနိုင်ငံမှာနိုင်ငံလူဦးရေရဲ့ 97.6% ရာခိုင်နှုန်းကဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ်။ထိုင်းနိုင်ငံကတော့လူဦးရေရဲ့ 94.6% ရာခိုင်နှုန်းဟာဗုဒ္ဓဘာသာဝင်တွေဖြစ်ပြီးမြန်မာနိုင်ငံမှာတော့ဗုဒ္ဓဘာသာဝင်ကလူဦးရေရဲ့ 89.6% ရာခိုင်နှုန်းရှိပါတယ်။ဒါအပြင်တီရီလင်ကာ၊လာအို၊မွန်ဂိုလီးယားနဲ့ဘူတန်နိုင်ငံတွေမှာလည်းဗုဒ္ဓဘာသာဝင်အများစုကိုတွေ့နိုင်ပါတယ်။ဒီလိုဘာသာတရားတစ်ခုခုပေါ်မှာယုံကြည်ကိုးကွယ်သူတွေရှိတယ်လို့ပဲဘာသာတရားပေါ်ယုံကြည်တည်ဝင်မှုမရှိမကိုးကွယ်သူတွေလည်းကမ္ဘာပေါ်မှာရှိနေရပါ။အဲ့လိုဘာသာတရားမယုံကြည်သူတွေကိုအက်စတိုးနီးယား၊ Czech Republic ၊တရုတ်၊ဂျပန်၊ဟောင်ကောင်၊မကာအို၊ဂျိမန်၊ပြင်သစ်၊နော်ဝေနဲ့ဗီယက်နမ်နိုင်ငံတွေမှာအများဆုံးတွေ့ရတယ်လို့လေ့လာမှုအချက်အလက်တွေမှာဖော်ပြထားပါတယ်ရှင
်။အညိုညိုလင်းတင်ဆက်သွားတာပါ။ဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပါတော့မယ်။မက်ကင်ဖြူထွေးနဲ့ကိုငင်းချန်းတို့ကဖော်ပြထားပါတယ
်။ချီလီနိုင်ငံသူရေကူးမယ်ဘာဘရာဟာနန်ဒက်စ်ဟာချီလီနိုင်ငံကြောင်ပိုင်းခါဘိုဒီဟော်ရူစီယူနာမှာပစိဖိတ်သမုဒ္ဒရာနဲ့အတ္တလန္တိတ်သမုဒ္ဒရာနှစ်ခုထိစပ်နေတဲ့နေရာမှာအမြန်ဆုံးကူးကတ်သူအဖြစ်ဂင်းနီကပစံချိန်မှတ်တမ်းတင်လိုက်ပြီးဖြစ်ပါတယ်။ရေကြောင်ပိုင်းတမိုင်ကို15မိနစ်နဲ့30စက္ကန့်အတွင်းကူးကတ်ပြီးဂင်းနစ်မှတ်တမ်းတင်လိုက်ကြပါ။သမုဒ္ဒရာကြီးနှစ်ခုအကြားရေကြောင်ပိုင်း3မိုင်မီတာ9500ကိုအောက်အောင်မြင်ကူးကတ်သူအဖြစ်လဲကပပင်လယ်ရင်းရေကူးအသင်းကြီးကဘာဘရာဟန်နန်ဒက်စ်ကိုဆုချီးမြစ်လိုက်ပါတယ်။ဆယောဂါကူဆရာဝန်လည်းဖြစ်ရေကူးမယ်လည်းဖြစ်တဲ့အသက်36နှစ်အရွယ်ဘာဘရာဟန်နန်ဒက်စ်ကချီလီနိုင်ငံမှာတော့အအေးတံကိုခံနိုင်တဲ့ရေခဲရေသူမှလို့တင်စားခေါ်ကြပါတယ်။သူ့ရဲ့အောင်မြင်မှုဟာချီလီနိုင်ငံသားတိုင်းရဲ့အောင်မြင်မှုဖြစ်ပြီးတခြားသူတွေရဲ့ဘဝတွေကိုပြောင်းလဲအောင်လှုပ်ဆောင်နိုင်တဲ့အိမ်မက်ကြီးကြီးတွေမှတ်ကြဖို့ဘာဘရာကတိုက်တွန်းပါတယ်။သူရေကူးနေတဲ့အချိန်မှာချီလီရေတပ်ကအနိကက်စောင့်ကြည့်ပေးခဲ့တာပါ။အဲ့ဒီအတွက်လည်းအကူအညီကြောင်းခံတာအနားယူတာရက်နာတာအေးဒန်ခံနိုင်တဲ့ neoprene ကိုချက်ရေကူးဝတ်စုံတွေဝတ်ဆင်တာမျိုးတွေကိုမလုပ်ဘဲမီတာ9000ကျော်ကိုသူကမနာတမ်းကူးခတ်ခဲ့တာလည်းဖြစ်ပါတယ်ရှင
်။အာလူးတွေဘလောပီနန်တွေအဖြစ်ဖန်တီးထားတဲ့ကိုကင်းအလေးချိန်ပေါင် 2866 ပေါင်ကိုကိုလံဘီယာမူရဲဒါစီရဲတပ်ဖွဲ့တွေကပြီးခဲ့တဲ့အင်္ဂါနေ့ကဖမ်းဆီးရမိခဲ့ပါတယ်။အဲ့ဒီဖမ်းဆီးရမိခဲ့မှုဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာအနာပိုင်တွေဖန်းစီရမိတဲ့မူရစေဝါတွေထဲမှာဖန်တီးမှုအကောင်းဆုံးလို့တာဝန်ရှိသူတွေကယူဆထားပါတယ်။ကုံတစ်တာတွေထဲမှာအသိဉာဏ်ဖို့အတွက်အေးခဲထားတဲ့အာလူးနဲ့ပီလောပီနန်အိတ်တွေအဖြစ်ထည့်ထားတဲ့မူရစေဝါတွေကို ကာတာဂျီနာစိတ်ကမ်းမြို့မှာဖမ်းဆီးရမိခဲ့တာပါ။အဲဒီကုန်သစ်တာတွေကိုဥရောပစိတ်ကမ်းမြို့တွေဖြစ်တဲ့လစ်ဘွန်းနဲ့ဗလန်စီယာတို့ကိုပို့ဆောင်ဖို့ရည်ရွယ်ထားပါတယ်။ငွေစေးဝါးတွေကို hydraulic ဆက်နဲ့ဖိနှိပ်ပုံသွင်းပြီးတော့အာလူးနဲ့ပလော့ပီနန်တွေအဖြစ်ပုံပြောင်းခဲ့တာပါ။အဲဒီအထုပ်တွေကိုအာနာပိုင်တွေစစ်ဆေးကြည့်တဲ့အခါမှာတော့တက်တန်းကုံဆုံးရက်မပါတဲ့အတွက်တန်တရားဝင်သွားပြီးစစ်ဆေးခဲ့တာမှာငွေစေးဝါးတွေဖြစ်နေတာကိုတွေ့ရှိခဲ့တာပါခင်ဗျာ။ไอซ์แลนด์နိုင်ငံကအမျိုးသားလိန်ငါပြတိုင်းမှာနာမည်ကျော်ဂီတာအနုပညာရှင်ဂျီမီဟန်ဒရစ်ရဲ့လိန်တန်ကြောက်ပတ်ဒီပုံသူကိုပြသလိုက်ပါတယ်။အဲ့ဒီပြတိုင်းမှာတတ္တဝါအထီးတွေရဲ့လိန်ငါအမျိုးပေါင်း400နီးပါးကိုပြသထားပြီးတော့ဖန်ပေါင်းကြောင်နဲ့ထည့်ပြထားတဲ့ဝေလငါရဲ့လိန်ငါကနေဖော်မလင်စိန်ထားတဲ့ရက်ကူးတွေရဲ့လိန်ငါအဆုံးပါဝင်ပါတယ်။ဒါအပြင်2008ခုနှစ်ပေကျင်းအိုလံပစ်ပြိုင်ပွဲမှာငွေတံဆိပ်ဆုရခဲ့တဲ့ไอซ์แลนด์အမျိုးသားလက်ပစ်ဘောအသင်းတစ်သင်းလုံးရဲ့ကြေးရုပ်လိန်တန်တွေကိုလည်းပြသထားပါတယ်။ Hendrix ရဲ့လိန်တန်ပုံသူကိုတော့ American အနုပညာရှင် Cynthia Everton ကဖန်တီးခဲ့တာဖြစ်ပြီးတော့တခြား Rock Guitar ပညာရှင်90လောက်ရဲ့လိန်တန်ပုံသူတွေကိုလည်းကြောက်ပတ်တီနဲ့ဖန်တီးယူထားခဲ့ပါတယ်။ Everton ဟာသူမသိခင်မှာဒီကြောက်ပတ်တီလိန်တန်ပုံသူကိုအစစ်အမှန်ဖြစ်ကြောင်းစာရွက်နဲ့အတူပြတိုက်ကိုလှူဒန်းခဲ့တာပါခင်ဗျာ။
သူကြဆံပြသတင်းများအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခင်ဖြူထွေးနဲ့ကိုငင်းချန်တို့ကတင်ပြသွားတာပါ VOA ရဲ့တနင်္လာနေ့မနေ့ပတ်အံလွင်းအစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုတော့ကိုညာဝင်းအောင်ကပြောပြပါမယ်ခင်ဗျာ
ယူကရိန်းနိုင်ငံတောင်ပိုင်းကိုမရရတဲ့အနေနဲ့ကာကွယ်သွားမှာဖြစ်တယ်လို့သမရဇလန်စကီကတနင်္ဂနွေနေ့အစောပိုင်းမှာပြောကြားလိုက်ပါတယ်။ယူကရိန်းတောင်ပိုင်းပင်လယ်နဲ့နားကမြို့တွေဖြစ်တဲ့မူဂူလော့ဖ်နဲ့အိုဒါဆာစိတ်ကမ်းမြို့တွေကိုစနေနေ့ကတွားရောက်စစ်ဆေးခဲ့ပြီးသမရဇလန်စကီကအခုလိုပြောဆိုလိုက်တာပါ။ယူကရိန်းတောင်ပိုင်းကိုဘယ်သူလက်ထဲမှအကြောက်ခံမှာမဟုတ်ပါဘူး။အကုန်ပြန်ရအောင်ကာကွယ်သွားမှာပါ။ဒါကကျွန်တော်တို့မြင်ပါလို့သူကပြောကြားတာဖြစ်ပါတယ်။ယူကရိန်းပြည်သူတွေအသက်ရှင်တန်လိုစိတ်ပြင်းပြမှုလောက်ရုရှားရဲ့ဒုံးကျည်တွေကမများပါဘူးလို့ဇယ်လင်စကီကထပ်ပြီးတော့ပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာစားသုံးသူတွေရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုတက်လာစေဖို့ဓာတ်ဆီအပေါ်ဘိုးအစိုးရကကောက်ခံနေတဲ့အခွန်ကိုကာလတစ်ခုအထိကင်းလွတ်ခွင့်ပေးဖို့နဲ့တရုတ်ကတွင်းလာတဲ့ကုန်တွေကိုအခွန်လျှော့ပေါ့ဖို့သမ္မတဂျိုးဘိုင်ဒန်စဉ်းစားနေကြောင်းဗနာယီဝန်ကြီးဂျန်နက်ယယ်လင်ကတနင်္ဂနွေနေ့မှာပြောပါတယ်။သမ္မတဂျိုးဘိုင်ဒန်အနေနဲ့စားသုံးသူတွေတက်လာစေဖို့ဖြစ်နိုင်တဲ့နည်းအားလုံးနဲ့ဒုဆောင်သွားလို့ကြောင်းဒီသတင်းပတ်အတွင်းသောင်းစာစီဇင်းလုံးတွေအစမတန်မြင့်တက်ခဲ့တာဟာစားသုံးသူတွေအပေါ်ဝန်တို့ဝန်ဖို့ဖြစ်စေတယ်လို့သူမကပြောဆိုပါတယ်အနောက်ဥရောပမှာမကြုံဘူးလောက်အောင်ဒီနှစ်တည်းအပူလိုင်းဖြစ်ပေါ်နေတာနဲ့အမျှတော်မီတွေလောင်ကျွမ်းနေတာကြောင့်စပိန်နဲ့ဂျာမနီနိုင်ငံကမိသားသမားတွေဟာသူတို့နိုင်ငံတွေလောင်ကျွမ်းနေတဲ့တော်မီတွေကိုငြိမ်းသက်ဖို့ကြိုးစားအားထုတ်နေကြပါတယ်ဥရောပမှာဒီနှစ်အပူချိန်လွန်ကဲလွန်းတာကရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်လို့ကျွမ်းကျင်သူတွေကသုံးသပ်နေပါတယ်။အမေရိကန်ပြည်ထောင်စုမှာတနင်္ဂနွေနေ့ဟာအဖေများနေ့ဖြစ်ပါတယ်။အဖေတွေရဲ့ကျေးဇူးဂုဏ်ကိုပြုတဲ့အနေနဲ့မိသားစုတွေစုဝေးပြီးအဖေတွေကိုစားတောက်ဆိုင်ခေါ်သွားတာမျိုးကျွေးမွေးလက်ဆောင်ပေးကြတာမျိုးအထိမ့်အမှတ်ကျင်းပတဲ့နေ့ဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းကျုပ်တွေကိုကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒီကနေ့အတန်းလဲစီစဉ်နေတဲ့မှာတာဝန်ယူခဲ့သူတွေကတော့စီစဉ်ထုတ်လုပ်ရေးမှုအဖြစ်မတ်တိန်လီထိုက်ကတာဝန်ယူခဲ့ပါတယ်အတန်းပန်းအင်ဂျင်နီယာနဲ့ရုပ်သံအင်ဂျင်နီယာတွေကတော့โทนี่ပေါ်လာနဲ့ဒရက်စမစ်တို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့တနင်္လာနေ့မနေ့ဖက်အတန်းလဲစီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပါပြီ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုတာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာThis program has come to you from the Voice of America.
Washington.